2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အနိုင်ရတော့ထိုင်းနိုင်ငံဘက်မှာခေါ်လုံနေတဲ့မြန်မာဒုက္ခသည်တွေနေရပ်ပြန်ရေးမျှော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီချိန်ကစပြီးရှင်းတာကာလကြာမြင့်လာခဲ့ပေမဲ့လည်းဒုက္ခသည်အများစုထိုင်းနိုင်ငံနဲ့တောင်တင်နေစေပါ။ဆယ်စုနှစ်ကြာတိုက်ပွဲတွေကြောင့်နေရပ်မပြန်နိုင်သေးတဲ့ကရင်ဒုက္ခသည်တွေအကြောင်းစတီဗ်ဆန်ဖို့ဒ်ကထိုင်းနိုင်ငံချင်းမိုင်မြို့ကနေတင်ပြဖို့ထားပါတယ်။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းထိုင်းနယ်စပ်ပဲအခြားမှာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူဒုက္ခသည်နဲ့သိမ်းခွဲလောက်ယာယီခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြောင်းတိုက်ပွဲတွေဆက်ရှိနေသေးတာကြောင့်အစာရေစာရှာဖွေမှုအခက်အခဲရှိနေချိန်မှာပဲ COVID-19 ကလည်းဓမ္မပေါ်နှစ်ဖူးဆင့်သလိုဖြစ်လာခဲ့ရပါတယ်။ဒုက္ခသည်စကန်တာဝန်ခံတယောက်ကဒီနေ့အစောပိုင်းကတိုက်ပွဲတွေအကြောင်းပြောပြပါတယ
်။ဟဲမကလေးမကပူဝါဟဲကူနေတာလော်တာကလေးအဲ့တို့မာတကူတော့
ဇွာသားတချို့ရဲ့ inventory sum တွေကိုမြန်မာစစ်သားတွေမမေ့မမြန်းတက်ဖြတ်စားတောက်လို့ဆုံးရှုံးရပါတယ်။နေရက်ကိုပြန်သွားခဲ့ကြတဲ့ဇွာသားတွေဒီအဖြစ်မျိုးနဲ့ကြုံခဲ့ရလို့မခံနိုင်မဲ့ scan ကိုပဲပြန်လာခဲ့ကြပါတယ်လို့ပြောပါတယ်။ဒီပြည်နယ်မှာအဖြစ်ရထားပေမဲ့မတည်ငြိမ်မှုတွေကဖြစ်လိုက်ပြတ်သွားလိုက်တဲ့တန်တရာလဲနေစေပါ။ဒါကြောင့်ဒုက္ခသည် scan တွေကအမေအေးလို့အဖွားကိုအတွက်ကတော့ရင်းကျရေးညှော်လင့်ချက်ကပေးမိန်လို့လာပါတယ
်။
တိုက်ပွဲတွေကတော့ဆက်ဖြစ်နေအောင်ပါပဲဘယ်တော့မှရပ်သွားတာမရှိဘူးကျမဘဝတစ်ယောက်လုံးစစ်ပီးရှောင်နေရတာကြီးပါစစ်တွေမရှိတော့ဘူးဆိုရင်တော့ရှောင်စရာပုန်းစရာမလိုလို့ကျမတို့ဘဝလည်းပူအေးချမ်းတာယာလာမှာပါလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တော်တော်များများကထိုင်းစကားပြောရတော့စကားပြန်မှာအလုထွက်လုံနိုင်ကြပါတယ်ဒါပေမဲ့တည်ဝင်အလုလုဖွင့်ပါမယ့်ကမရှိတော့အလုရှင်အနိုင်ကျင့်ခံရတာမျိုးနဲ့ပူဆိုးတာကထိုင်းရဲ့အဖမ်းခံရတာမျိုးကြုံရတတ်ပါတယ်။ဒါကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေကဒီဒုက္ခသည်တွေကိုထိုင်းနိုင်ငံရဲ့တရားဝင်အခြေချခွင့်ပေးမယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယူဆကြပါတယ
်။ For others who aren't prepared to go back to Myanmar
yet. မြန်မာနိုင်ငံနဲ့ပြောင်းဝင်ဖို့ကိုအဆင်သင့်မဖြစ်သေးတဲ့သူတွေအတွက်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရအောင်ဥပဒေအကြောင်းအရဘယ်လိုပြင်ပြင်လုပ်ပေးနိုင်မလဲဆိုတဲ့အခက်အခဲတော့ရှိပါလိမ့်မယ်။တို့ The Border Consortium အဖွဲ့ကဒွန်ကန်မကာတာကရှင်းပြပါတယ်။အလုပ်လုပ်ကြမှာလဲသူတို့ရတဲ့ပတ်စံတွေကိုမြန်မာနိုင်ငံထဲကိုပဲဖြစ်ဖြစ်ဒုက္ခသည်စခန်းတွေကိုပဲဖြစ်ဖြစ်ပြန်ပို့နိုင်မှာဖြစ်ပြီးမိသားစုဝင်တွေကိုကူညီထောက်ပံ့ပေးနိုင်မှာလို့လဲဒွန်ကန်မကာတာကပြောပါတယ်ခင်ဗျ။ကျွန်တော်ရမတော်ပါ